Welcome to the Voice of America in Burmese.
Mingla nana kima kmya VOA American tan ye 2014 ku ne August la 28 ye Jada Brini manapai season ne go Washington myo daw ga ni sat tin thau lwin ni ba bi. Line to meter 30 40 48 50 ro ga ni dai yai phan yu na sin nai ja ba bi kmya.ကျွန်တော်ငိမ့်ချမ်းပါဒီမနေ့အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားပါမယ်
ကျွန်တော်ကတော့ဇော်မလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံမှာကြီးမားတဲ့ရက်စက်ကြမ်းကြုတ်မှုတွေဆက်လက်ဖြစ်ပေါ်နေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ရုရှားရဲ့အကူအညီနဲ့ခွဲထွက်ရေးသဘုံတွေဟာတံပြန်ထုတ်စစ်ဆင်မှုတွေပြုလုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်အစ္စရေးလက်ထောက်နိုင်ငံသားရေးဝန်ကြီးဟာ35နှစ်အတွင်းပထမဆုံးအဆင့်မြင့်အစ္စရေးအရာရှိအဖြစ်နဲ့မြန်မာနိုင်ငံကိုပို့ထူးနေကရောက်ရှိသွားပြီဖြစ်ပါတယ်ဒီလိုနိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုကိုဆမ်မိုဝေးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါတော်တာရှင်များခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနစီးပွားရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမြန်မာပြည်ကိုရောက်နေပါတယ်သူဟာစွန်ဦးတင်ထွင်သူအမျိုးသမီးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမဲ့အကြောင်
း This is a interesting trip because Assistant Secretary Rivkin is going to have an opportunity to learn from
စီးပွားရေးဆိုင်ရာပြောခွင့်ရ Carrie Humphrey ကပြောသွားတာပါနောက်ပိုင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်ပြီးအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကျော်စန်တာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကကြေညာပေးပါမယ
်စီးရီးယားနိုင်ငံအတွင်းကအစ္စလာမ်အစွန်းရောက်စစ်သွေးကြောအဖွဲ့တွေထံနိုင်ငံသားကရောက်လာကြတဲ့တက်ခရီးသမားအရေးအတွက်တို့များလာပြီးသူတို့ရဲ့ဩဇာကြီးထွားလာနေချိန်မှာပဲတိုင်းပြည်အတွင်းကြီးမားတဲ့ရက်စက်ကြမ်းကြုတ်မှုတွေဆက်လက်ဖြစ်ပေါ်နေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်တိုက်ပွဲတွေရဲ့အကျိုးသက်ရောက်မှုဟာစီးရီးယားနိုင်ငံအတွင်းမှာတင်မဟုတ်တော့ပဲကုလသမဂ္ဂမဟုတ်တော့ဘူးလို့ကုလသမဂ္ဂကော်မရှင်ကထုတ်ပြန်တဲ့အစီအကစားအစ်စ်ထဲမှာဖော်ပြထားပါတယ်အစ္စလမ်တိုင်းပြည်တည်ထောင်မှုစူးစမ်းနေကြတဲ့အဲ့ဒီအစွန်းရောက်ဖွဲ့တွေဟာစီးရီးယားနိုင်ငံအရှိတ်ဘက်ချမ်းအများစုနဲ့အီရတ်နိုင်ငံမြောက်ပိုင်းဒေသတွေကိုသိမ့်ပိုက်ထားတယ်လို့ကော်မရှင်အကြီးအကဲပေါလိုဖင်ညဲရိုကပြောပါတယ်။အီရတ်နိုင်ငံအတွင်းနယ်မြေတွေသိမ့်ပိုက်လိုက်နိုင်မှုကသူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုမြင့်တင်ပေးလိုက်ပြီးသူတို့ဩဇာပို့ကြီးအောင်တခြားသဘုံအဖွဲ့တွေကိုလည်းလိုက်လံတိုက်ခိုက်နေတယ်လို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံအတွင်းကမတူညီတဲ့သဘုံအဖွဲ့နှစ်ဖွဲ့ကအစ္စရေးနယ်စပ်ကဂိုလန်ကုန်းမြစ်ကိုဆက်သွယ်ထားတဲ့နေကြာဒေသကိုဗိုလ်ထုနေကသိမ့်ပိုက်လိုက်ပြီးစီးရီးယားနိုင်ငံသား20ကိုလည်းတပ်ဖြတ်ပစ်လိုက်ကြပါတယ်။အဲ့ဒီတိုက်ပွဲတွေကအစ္စရေးနိုင်ငံနဲ့အထိကူးဆက်လာနေတာမှာအစ္စရေးအရာရှိတဦးကိုထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ
်။ဂါဇာမှာအစ်စ်တဘောတူညီမှုရရှိထားတဲ့နှစ်ဖက်ကြားအပြစ်ခတ်ရက်စဲရေးဟာဘူရူနီမှာဆက်လက်ပြီးတော့တည်တံ့နေပြီးရက်ပေါင်း90ကြာဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းသူတို့အနေနဲ့အောင်ပွဲခံနိုင်ခဲ့တယ်ဆိုပြီးတော့အစ္စရေးနဲ့ဟာမတ်နှစ်ဖက်စလုံးကပြောဆိုနေကြပါတယ်။ဂါဇာကိုထိန်းချုပ်ထားတဲ့ဟာမတ်စစ်သည်ရအဖွဲ့ကအစ္စရေးနိုင်ငံအတွင်းခိုးဝင်ပြီးတော့တိုက်ခိုက်ဖို့အတွက်ဖောက်လုပ်ထားတဲ့မြေအောက်ဥမင်လှိုင်ကောင်းတွေအလုံးကိုဖျက်ဆီးနိုင်ခဲ့ပြီးဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုအတွက်ပြောရေးဆိုခွင့်ရှိသူကပြောပါရယ်ဟာမတ်အဖွဲ့ကလည်းဖြစ်ပွားတဲ့ပြည်ပခန့်အတွင်းမှာအစ္စရေးစစ်သား64ယောက်ကိုတုတ်တင်လန်းခဲ့ပြီးဒါဟာဂျူးနိုင်ငံရဲ့စစ်တပ်အနေနဲ့2006ခုနှစ်နောက်ပိုင်းမှာအကြီးမားဆုံးဆုံးရှုံးမှုဖြစ်တယ်လို့ပြောဆိုပါရယ်အစ္စရေးဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာပါလက်စတိုင်းလူမျိုး2100ကျော်သေဆုံးခဲ့ပြီးသေဆုံးရသူအများစုကအရက်သားတွေဖြစ်ကြတယ်လို့ဟာမတ်အဖွဲ့ရဲ့ခေါင်းဆောင်တွေလည်းပါဝင်ပါရယ်အစ္စရေးနိုင်ငံတို့သတင်းစာတစ်စောင်ကတော့ဘယ်သူမှမနိုင်တဲ့တရီပွဲဖြစ်တယ်လို့ခေါင်းစဉ်တိုက်ရေးသားထားပါတယ်တချို့အကဲခတ်သူတွေကတော့နှစ်ဖက်စလုံးစစ်ပန်းနေတာကြောင့်အကန့်အသတ်မရှိတဲ့အပြစ်ခတ်ရက်စဲရေးကိုအင်္ဂါနေ့မှာသဘောတူညီမှုရခဲ့တာဖြစ်တယ်လို့ပြောကြပါတယ်သဘောတူညီချက်အရအစ္စရေးကဂါဇာဒေသကိုလူသားချင်းစာနာမှုအထောက်အကူတွေနဲ့ဆောက်လုပ်ရေးပစ္စည်းတွေပို့ဆောင်ခွင့်ပြုခဲ့ပါတယ်ဗိုလ်ရုနေမှာဂါဇာဒေသရဲ့ကောင်းကင်ယံမှာငြိမ်သက်နေတယ်လို့ဂါဇာဘက်ကနေအစ္စရေးကိုရော့ကက်တွေနဲ့ပစ်ခတ်တာမျိုးလည်းမရှိဘူးလို့အစ္စရေးစစ်တပ်ကပြောဆိုပါတယ်
ယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားကစစ်လက်နက်ပစ္စည်းတွေတင်ပို့နေပြီးယူကရိန်းနိုင်ငံအတွင်းကအရေးပါတဲ့မြို့နှမြို့အနီးမှာရှိတဲ့ခွဲထွက်ရေးသဘုံတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်ဆင်မှုကိုလည်းရုရှားကစီစဉ်ညွှန်ကြားပေးနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ရုရှားကပို့လိုက်တဲ့စစ်လက်နက်တွေထဲမှာတင်ကားတွေနဲ့ဒုံးကျည်တွေလည်းပါဝင်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါတယ်။ခွဲထွက်ရေးသမားတွေကစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုးကလူနေရပ်ကွက်တဲ့အမြောက်တေနဲ့ပြစ်ခတ်နေတယ်လို့ဆိုပါတယ်။ဒါအပြင်ဒွန်နက်စ်မြို့လေစိတ်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့သူမကပြောပါတယ်။ရုရှားကအခုလိုကျူးကျော်ဝင်ရောက်လာတာဟာလူမသိအောင်တိတိဆိတ်ကျူးကျော်ဝင်ရောက်ခြင်းဖြစ်တယ်လို့ယူကရိန်းနိုင်ငံအစိုးရနဲ့အနောက်အုပ်စုတွေကစစ်ဖက်အရာရှိတွေကပြောပါတယ်။လွန်ခဲ့တဲ့ရက်ငနေငယ်အတွင်းနက်ဇက်မြို့နိုဗိုစ် Zovsko ဖြတ်ကျော်ပြီးလက်နက်ကြီးတွေခြေလျင်တပ်တွေယူကရိန်းနိုင်ငံအတွင်းဝင်ရောက်လာနေတယ်လို့ New York Times သတင်းစာကယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကနေသတင်းပေးပို့ထားပါတယ်ရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်လာတဲ့အတွက်ယူကရိန်းတပ်ဖွဲ့ဝင်တွေရုတ်တရက်ဆုတ်ခွာပေးလိုက်ပြီးရုရှားဘာသာစကားပြောတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသတစ်လျှောက်မှာလည်းကတောင်ကနင်းဖြစ်ကုန်တယ်လို့ New York Times သတင်းထဲမှာဖော်ပြထားပါတယ
်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလူပေါင်း80ကိုအီဘိုလာရောဂါကူးစက်မှုရှိမရှိစောင့်ကြပ်ကြည့်ရှုနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုပါတယ်ကွန်ဂိုနိုင်ငံမှာအခုသတင်းပတ်အတွင်းရောဂါဖြစ်ပွားမှုတွေ့ရှိခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်အီဘိုလာရောဂါဟုတ်မဟုတ်ဆိုတာကိုသိနိုင်ဖို့အတွက်ဒက်ခဲကန်းရဲ့အဖြေကိုစောင့်နေကြတယ်လို့ကုလသမဂ္ဂကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ Equator ခရိုင်အတွင်းမှာအပြင်းပြားနေတဲ့ကိုဝင်းဆောင်အမျိုးသမီးတစ်ယောက်မှာအီဘိုလာရောဂါနဲ့ဆင်တူတဲ့အဖျားရောဂါဖြစ်နေတာကိုစတင်တွေ့ရှိခဲ့ရတဲ့အကြောင်းသူမဟာသူမခင်မွန်းတက်ထားတဲ့တရိတ်ဆန်တကောင်ကိုကင်တွယ်ပြီးနောက်မှာဖျားနာတာဖြစ်တယ်လို့ WHO အဖွဲ့ကပြောဆိုပါတယ်။သူမဟာဩဂုတ်လ17ရက်နေ့မှာတည်ဆုံသွားခဲ့ပြီးအဲ့ဒီနောက်ဆွေမျိုးတွေဆေးကန်းဝင်နှန်းတွေအတုပပို့ဆောင်သူတွေအပါအဝင်သူမနဲ့နင်းနီးကပ်ကပ်နေခဲ့တဲ့လူ12ဦးတည်ဆုံသွားခဲ့တယ်လို့ WHO ကပြောဆိုပါတယ်တွေ့ရှိထားချက်တွေအရတော့အခုဖြစ်ပေါ်တဲ့ကူးစက်ရောဂါဟာအနောက်အာဖရိကမှာဖြစ်နေတဲ့အီဘိုလာရောဂါနဲ့ဆက်စပ်မှုမရှိဘူးလို့ WHO ရဲ့ကြေညာချက်မှာရေးသားထားပါတယ်အနောက်အာဖရိကမှာတော့လူပေါင်း1400ကျော်အီဘိုလာရောဂါကြောင့်တည်ဆုံခဲ့ပြီးဖြစ်ပါတယ်
UAV ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာအစ္စရေးလက်ထောက်နိုင်ငံသားရေးဝန်ကြီးဇာချီဟာနက်ဘီဟာ35နှစ်အတွင်းပထမဆုံးအဆင့်မြင့်အစ္စရေးအရာရှိအဖြစ်နဲ့မြန်မာနိုင်ငံကိုဗိုလ်ထုနေ့ကရောက်ရှိသွားပြီဖြစ်ပါတယ်မြန်မာနိုင်ငံကိုနောက်ဆုံးတရားဝင်အလဲပတ်ရောက်ရှိခဲ့သူကတော့အစ္စရေးခေါင်းဆောင်ဟောင်းမိုရှေဒိုင်ယန်ဖြစ်ပြီး1989ခုနှစ်ကရောက်ရှိခဲ့တာဖြစ်ပါတယ်မြန်မာနဲ့အစ္စရေးနိုင်ငံတို့ဟာအစ္စရေးနိုင်ငံနော်ဟာ1959ခုနှစ်တည်းကစလို့ရေရှည်ချစ်ကြည်ရင်းနှီးခဲ့ကြတဲ့နိုင်ငံတွေဖြစ်ပြီး1959ခုနှစ်မှာအဲ့ဒီအချိန်ကဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ဥနုအစ္စရေးကိုတွားရောက်လဲပတ်ခဲ့သလိုအစ္စရေးဝန်ကြီးချုပ်ဒေးဗစ်ဘင်ဂူရီယွန်ကလည်း1962ခုနှစ်မှာမြန်မာနိုင်ငံကိုတွားရောက်လဲပတ်ခဲ့တဲ့အကြောင်းဂျေရုဆလင်မြို့မှာရှိတဲ့အစ္စရေးနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံအတွင်းစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကအစ္စရေးနိုင်ငံကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်နိုင်ငံတကာကရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်မှုပေးနေကြောင်းလဲအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်လက်ထောက်နိုင်ငံသားရေးဝန်ကြီးဟာနက်ဘီရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းအစ္စရေးနိုင်ငံဆိုင်ရာမြန်မာသမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူလက်ရှိနိုင်ငံသားရေးဝန်ကြီးအိုနာမောင်လင်းနိုဘယ်ညင်းညာရေးဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံသွားမယ်လို့ဆိုပါတယ်လက်ထောက်နိုင်ငံသားရေးဝန်ကြီးဟာနက်ဘီဟာမြန်မာနိုင်ငံကနေတောက်ကြနေမှာပြန်လည်ထွက်ခွာမှာဖြစ်ပါတယ
်တရုတ်နိုင်ငံစီချွန်ခရိုင်အတွင်းမှာရဲတပ်ဖွဲ့ကခင်မွန်းဖြစ်သူကိုဖမ်းဆီးစစ်ဆေးနေစဉ်ပြခတ်ခဲမှုကြောင့်တည်ဆုံသွားတဲ့တိဘက်လူမျိုးရဲ့ကိုဝင်ဆောင်ဇနီးဖြစ်သူဟာကိုယ့်ကိုယ်ကိုအဆုံးစီရင်သွားတယ်လို့သိရပါတယ်။ခရိုင်အတွင်းမှာနေထိုင်သူက VOA တိဘက်ရုပ်သံဌာနကိုပြောဆိုရမှာကိုဝင်ခုနှစ်လအရွယ်လွှဲထားတဲ့အမျိုးသမီးဟာအောက်ကလာ18ရက်နေ့ကဇွဲကြိုးချပြီးတော့တက်တည်သွားတာဖြစ်တယ်လို့ဆိုပါတယ်။အမျိုးသမီးရဲ့အမိကတော့ထုတ်ဖော်ပြောဆိုခြင်းမပြုပါဘူး။တရင်းရက်ကွက်ရဲ့ပြောဆိုချက်အရအသက်18နှစ်အရွယ်ဂျင်းပါတာချင်းဆိုသူဟာနှိမ့်ဆက်စစ်ဆေးမှုခံရပြီးတော့တနတ်တန်ရာရရှိထားတဲ့အကြောင်းစီးပွားကုသမှုမပေးဝဲထားခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ12ရက်နေ့ကတိဘက်ရွာသူကြီးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်နေတဲ့ဆန္ဒပြသူတွေကိုရဲကလူစုခွဲပစ်ခတ်စင်မှာတနတ်တန်ရာရရှိခဲ့တယ်လို့ဆိုပါတယ်။သူနဲ့အတူတခြားလူ၄ယောက်လည်းတနတ်တန်ရာတွေရရှိခဲ့တယ်လို့တနတ်တန်ရာရရှိပြီးတော့တေဆုံးခဲ့တယ်လို့ပြောပါတယ်။
ပါကစ္စတန်ဝန်ကြီးချုပ်နဝါရှာရီဖ်ယာရုကနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြနေသူတွေကိုစစ်တပ်ကထောက်ခံအားပေးခြင်းမရှိကြောင်းပါကစ္စတန်ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်ပါကစ္စတန်စစ်တပ်အနေနဲ့နိုင်ငံရေးပါတီတွေရဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခြင်းမရှိရဘူးဆိုတဲ့ဖွဲ့စည်းပုံပါတာမြင့်ကန့်သက်ချက်အတိုင်းလက်နာကျင့်သုံးတော့မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးခဝါဂျာအစစ်ဖ်က VOA ဥရဒူသတင်းဌာနကိုပြောကြားလိုက်ပါတယ်အရင်ခရစ်ကတ်ချန်ပီယံဟောင်းဘွားကနေနိုင်ငံရေးသမားအဖြစ်ပြောင်းလဲခံယူလိုက်တဲ့အင်မရန်ခန်နဲ့ဘာသာရေးကောင်းဆောင်တာဟီလ်ဦးကဒရီတို့နှစ်ဦးနဲ့သူတို့ကိုထောက်ခံသူတွေဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ရှာရီဖ်အနေနဲ့မဲမတမာမှုလုပ်ပြီးအနိုင်ရလိုက်တာဖြစ်တဲ့အတွက်ယာရုကဆင်ပေးဖို့ဩဂုတ်လ15ရက်နေ့ကစပြီးလွတ်တော်ရှိမှစခန်းချဆန္ဒပြနေကြတာဖြစ်ပါတယ်
။မြေထဲပင်လယ်ကိုဖျက်ပြီးတော့အလွန်အန္တရာယ်ကြီးမားတဲ့ခရီးကိုဖျက်ဆီးလာတဲ့အာဖရိကက ပြောင်းရွှေ့နေထိုင်သူတွေကယ်ဆယ်ရေးမှာပို့ပြီးတော့တာဝန်ယူကြဖို့အီတလီနိုင်ငံရဲ့တောင်းဆိုမှုကို EU ဥရောပသမ္မတကသဘောတူလိုက်ပါတယ်။ EU ဥရောပသမ္မတရဲ့ပြည်ထရေးဌာနအကြီးအကဲဆီလီယာမဲလ်စတောမ်က Frontex Plus စစ်စင်ရေးကိုနိုဝင်ဘာလမှာစတင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဘိုရူးနေမှာပြောဆိုလိုက်ပါတယ်။EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့စစ်ဆေးရေးမှာအသုံးပြုဖို့အတွက်လေရင်ပြန်တွေတင်မောတွေနဲ့လူအင်အားပန့်ပိုးပေးကြဖို့သူကကနှိုးဆော်လိုက်ပါတယ
်။ကြာတာပရင်းနေမနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဦးစံမိုးဝေတို့ကကြီးညာပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစိတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်။အခုရင်ဆုံးကတော့နိုင်ငံတကာသတင်းတစ်ပုဒ်ဖြစ်တဲ့မြန်မာသတင်းနဲ့ဆက်ပေးပါမယ်။ American ASEAN စီးပွားရေးထိပ်သီးညီလာခံကိုတက်ရောက်ဖို့ American နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Riven ကနေပြည်တော်ကိုရောက်နေပါတယ်။လက်ထောက်ဝန်ကြီး Rifkin ကရန်ကုန်မြို့ကိုလည်းတွားရောက်မှာဖြစ်ပြီးစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမယ့်အပြင် American ကုမ္ပဏီကြီးတစ်ခုကဖွင့်ထားတဲ့အသက်မွေးဝမ်းကြောင်းပညာသင်ကြားပို့ချတဲ့နေရာကိုလည်းတွားရောက်မှာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လှလှတန်းကတင်ပြပေးပါမယ်
။ဟုတ်ကဲ့28ချိန်မြောက်အာဆီယံစီးပွားရေးဝန်ကြီးများစီဝေဝဲကျင်းပနေကြီးမှာစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာအမေရိကန်အာဆီယံစီးပွားရေးထိပ်သီးညီလာခံကိုတက်ရောက်ဖို့ဩဂုတ်လ29ရက်နေ့ကနေပြည်တော်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။နေပြည်တော်ကိုရောက်ရှိစဉ်သူဟာအာဆီယံစီးပွားရေးကောင်စီအပြင်အမေရိကန်မြန်မာကုန်သည်ကြီးများအသင်း90တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။လက်ထောက်နိုင်ငံသားဝင်ကြီး Rifkin ဟာဩဂုတ်လ29ရက်နေ့30ရက်တွေမှာတော့ရန်ကုန်မြို့ကိုတွားရောက်မှာဖြစ်ပါတယ်။အဲ့ဒီမှာစီးပွားရေးလုပ်ငန်းရှင်တွေအပြင်အမျိုးသမီးစွမ်းဆောင်ပညာရှင်တွေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုအမေရိကန်ဘက်ကဘယ်လိုကူညီဖြည့်ရှင်းပေးနိုင်မလဲဆိုတာကိုဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။အမေရိကန်နိုင်ငံသားဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းရေးရာဌာနပြောခွင့်ရပုဂ္ဂိုလ် Kerry Humphrey က
This is a interesting trip becauseAssistant Secretary Rifkin is going to have an opportunity to learn from some of the people that he meets with, from business leaders, and also including entrepreneurs.
ဒီကိစ္စဟာဆွေးဝင်စားစရာကောင်းတဲ့အကြောင်းကတော့လက်ထောက်နိုင်ငံသားရေးဝန်ကြီး Rifkin အနေနဲ့သူ့အစီအစဉ်ရစီးပွားရေးခေါင်းဆောင်တွေအပြင်မြို့သမီးစီးပွားရေးစွမ်းဆောင်ရှင်၈ဦးတို့နဲ့လည်းအလို့သဘောဆွေးနွေးမှုရှိပါတယ်။မြန်မာနိုင်ငံအနေနဲ့ဈေးကွက်ဖွင့်ပြီးတဲ့နောက်ခုချိန်မှာစီးပွားရေးစွမ်းဆောင်ပညာရှင်တွေအနေနဲ့သူတို့ရင်ဆိုင်နေကြရတဲ့အကဲဆတ်မှုတွေကိုဝန်ကြီးအနေနဲ့တီးခွင်ရမှာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းနေရတဲ့ပတ်ဝန်းကျင်အနေအထားအထူးသဖြင့်အမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုတီးခွင်ရမှာဖြစ်ပြီးအမေရိကန်စုရအနေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုဘယ်ပုံပင်နည်းအကူအညီပေးနိုင်မလဲဆိုတာကိုလည်းဝန်ကြီးအနေနဲ့မေးမြန်းမှာဖြစ်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ် Miss Humphrey ကပြောသွားတာဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးစတင်ဖော်ဆောင်နေတဲ့မြန်မာနိုင်ငံအပေါ်အမေရိကန်ကစီးပွားရေးတံခါးပိတ်ဆို့မှုတွေကိုစတင်ယူသိမ်းပြီးခဲ့ပြီးတဲ့နောက်လာရောက်ရင်းနှီးမြှောက်နှံတဲ့အမေရိကန်ကုမ္ပဏီကြီးတွေရှိတဲ့နဲ့ Caterpillar ကုမ္ပဏီကြီးလည်းပါဝင်တာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီကြီးဟာမြန်မာလူငယ်တွေကိုအသက်မွေးဝမ်းကြောင်းပို့ချနေတဲ့နေရာကိုလည်းလက်ထောက်ဝန်ကြီး Rifkin နဲ့တွားရောက်ကြည့်ရှုမှာဖြစ်တယ်လို့ Miss Humphrey ကပြောပါတယ်
။ It's a training facility and it's supported by Caterpillar and the MSP company and basically it helps high school graduates who are unable to afford a university education it helps them participate in a technical apprenticeship program so assistant secretary
to me niya ga lo tin dan po cha de niya phit par de Caterpillar company ji ye athauk pan ne MSP ko nyan shwe pi tractors ne twa phe lou saung na phit par de ရှိကံအပြင်တော့ငွေကြေးချွတ်တဲ့လူတက္ကသိုလ်ကျောင်းမတက်နိုင်ကြတဲ့အထက်တန်းကျောင်းသားတွေကိုစက်မှုနည်းပညာအလုပ်တင်သင်တန်းပို့ချနေတာဖြစ်ပါတယ်။တခြားနိုင်ငံသားရေးဝန်ကြီးအနေနဲ့ဒီသင်တန်းကိုတွားရောက်မှဖြစ်ပြီးကျောင်းသားတွေနဲ့တွေ့ဆုံမဲ့အပြင် Caterpillar တာဝန်ခံတွေကပြောဆိုချက်တွေကိုလည်းနားထောင်မှဖြစ်ပါတယ်။ခုလိုသင်တန်းတွေပေးခြင်းအပြင်တာမန်မြန်မာနိုင်ငံသားတွေရဲ့ဘဝတိုးတက်ရေးအတွက်အထောက်အကူပေးရရောက်စီမဲ့အပြင်စီးပွားရေးကော်ပိုရေးရှင်းကြီးတွေအနေနဲ့ဘယ်လိုချင်းဝတ်သိခါပိုင်းနဲ့အညီတာဝန်တည်တည်လှုပ်ဆောင်ရမယ်ဆိုတာကိုလေနှိုးကြမှုရှိစေပါတယ်လို့ Miss Humphrey ကပြောသွားတာဖြစ်ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီး Rifkin ရဲ့ပထမဦးဆုံးချိန်မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုဖော်ဆောင်ရမှာလေအထောက်အကူပြုစေတယ်လို့ Miss Humphrey ကပြောပါတယ်
။ The importance of this trip is that, as President Obama said, America's security and prosperity are closely linked to the Asian
Pacific. Tamara Obama pyoge de tai American pi dang su ye long jong yin ne phom pyo tu de yi ha Asia ne Pacific data ne ni ni kak kak set san ni da phit par de. Da chang Asia ma American ye hlwan mo nai mu pyan le chain kai nai mu lou saung ni da phit pi naingan cha yi win ji Kerry ga le da go athu u sa pe chou ban ni da phit par de lo Miss Humphrey ga pyo twa da phit par de. Let thong naingan cha yi win ji Rifkin in ne မြန်မာနိုင်ငံအပြီးစင်ကာပူ၊ဟောင်ကောင်နှင့်တရုတ်နိုင်ငံတို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။ဒီတော်တွင်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှု APEC ရဲ့အမေရိကန်ထိပ်တန်းအရာရှိတဦးသတင်းတောက်တွေကိုပြောကြားခဲ့တာကတော့သမ္မတအိုဘားမားအနေနဲ့တရုတ်နိုင်ငံဘီဂျင်းမြို့တော်ကတစဉ် EAS အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုစက်တင်ဘာလ23ရက်နေ့မှာဆက်ရောက်မှာဖြစ်တယ်လို့သိရပါတယ်ရှင်။
ဒေါ်လာလာတန်ပြောပြသွားတာပါအခုဆက်လက်ပြီးမြန်မာနိုင်ငံကလယ်သမားတွေအခက်အခဲတရင်တပုတ်ကိုတင်ပြပါမယ်မြန်မာနိုင်ငံကလယ်သမားအများစုဟာရာသီဥတုကြောင့်သီးနှံပျက်စီးမှုအပါအဝင်အခက်အခဲပေါင်းများစွာကိုရင်ဆိုင်နေကြရပါတယ်တစ်ဖက်မှာလည်းအစိုးရဘက်ကလယ်သမားတွေကိုလယ်ယာမြေမှတ်ပုံတင်ပြီးမှသာအမျက်တော်ကြီးချင်းငွေတွေထုတ်ချွေးမယ်ဆိုတဲ့ပုံစံကိုပြောင်းလဲကျင့်သုံးတာမျိုးကောင်းမျိုးတန့်ဆိုတဲ့ဤပညာတွေကိုသုံးဖို့ဖိအားပေးနေတဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်မြန်မာလေယာဉ်လုပ်ငန်းကအခက်အခဲတွေစိန်ခေါ်မှုတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ဆက်ထားပါဗျ။
2014စိုက်ပျိုးကာလဟာလည်းမိုးဖြက်လို့စပါးတွေပျက်စီးရမယ်ခင်စိုက်နေပြီလို့မြန်မာလေသမားအများစုကပြောဆိုလာကြတာပါ။ရာသီဥတုပြဿနာတွေမကဘဲနဲ့စိုက်စည်းလို့ခေါ်တဲ့အမတော်ကြီးထုတ်ချင်းမှုအပိုင်းမှာလည်းဒီနေ့တွေအတွက်မရသေးတဲ့လေသမားတွေအတော်များများရှိနေတယ်လို့လေစိုက်တောင်သူတွေကဖွင့်ရပြောဆိုပါတယ်။လေယာဉ်မတ်ပုံတင်တဲ့ဥပဒေပေါ်လာပြီးတဲ့နောက်မှာလေလုတ်သူတွေအနေနဲ့မိမိတို့ရဲ့လေမြေတွေမှာမတ်ပုံတင်ပုံစံခုနှစ်လို့ခေါ်တဲ့အတိအမှတ်ပြုလက်မှတ်ပါမှသာအမတော်ကြီးတွေထုတ်ပေးဖို့ရှိနေတဲ့အတွက်လေသမားတွေအခက်အခဲဖြစ်နေရတဲ့အကြောင်းထန်းတပင်မြို့နယ်မှာနေထိုင်ပြီးတော့နှစ်30ကျော်လေယာဉ်လုပ်ငန်းလုပ်ကိုင်နေတဲ့လေသမားကိုရင်းမြင့်ကပြောပါတယ်
။လိုခက်ခဲကြီးနေတယ်ဆိုတော့အပူရိသီစိုက်ပျိုးရှင်းမှုမရသေးဘူး။ဘလို့မရသေးလို့ဆိုတော့နိုင်ငံတော်ကနေပြီးတော့တို့ပုံစံ105ခေါ်ပုံစံခုနှစ်ကိုရှိတဲ့လူပဲထုတ်ပေးမယ်မရတဲ့လူမထုတ်ပေးဘူးဆိုတော့အခုချိန်ကြီးလက်ထက်ကိုမရသေးဘူးနော်။ချင်းဝေးမရတော့ကိုတောင်သူတွေကကျွေးရှင်များတာ
ပုံစံခုနှစ်ပါမှလယ်သမားတွေကိုစိုက်စည်းထုတ်ချေးဖို့အစိုးရဘက်ကစီစဉ်ထားပြီးတော့ဒီပုံစံခုနှစ်ရဖို့အခက်အခဲကြီးမဟုတ်ပေမဲ့လယ်ယာဉ်ပိုင်ဆိုင်မှုရှင်းလင်းမှသာပုံစံခုနှစ်ထွက်တဲ့အတွက်လယ်သမားအများစုဟာဒီပြဿနာကိုရင်ဆိုင်နေရတဲ့သဘောရှိတယ်လို့မြန်မာနိုင်ငံစံစပါလုပ်ငန်းရှင်များအတင်းကျုံဥက္ကဋ္ဌဦးချစ်ခိုင်ကပြောပါတယ
်ပုံစံခုနှစ်ကိုပြနိုင်မှာတော့မဟုတ်ခုနှစ်ကိုတချို့ကြတယ်မိတ်တူတွေပြရရတယ်ဆိုတော့ပြောတာကြားလို့ဆိုနော်ပုံစံခုနှစ်ပြည့်ပြည့်စုံပြီးတယ်ဆိုရင်မှလည်းပြဿနာမရှိပါဘူးမပြီးတဲ့နေရာဒီမှာတော့ပြောမှာဆက်ရရှိနေတော့နည်းနည်းခက်လာဆိုတော့ဒီ process ကတော့ဒီမှာတကယ်လို့ရင်တော့မခက်ဘူးပေါ့နော်တို့တော့လေ area ကလည်းခြေတယ်များတယ်နောက်တစ်ခုကလည်းသူတို့ပိုင်ဆိုင်မှုကလည်းခုန clear ဖြစ်ဖို့လိုတော့နော်ကာယကရှင်တွေပဲသာ
နောက်ထပ်လယ်သမားတွေအတွက်စိန်ခေါ်မှုတစ်ခုကတော့ရာသီဥတုပြဿနာဖြစ်ပါတယ်။ဒီ2014မိုးရာသီမှာလည်းမြန်မာနိုင်ငံအနှံ့မိုးကြီးရေလျှံမှုတွေဖြစ်ခဲ့တဲ့အတွက်စိုက်ပျိုးထားတဲ့စပားတွေဟာအထွက်တိုးဖို့ထက်အပျက်စီးများမယ်ဆိုတဲ့သတင်းလည်းရရှိနေပြီလို့ဦးချစ်ခင်ကဆက်ပြောပါတယ်။လယ်သမားတွေအတွက်တော့စိုက်စည်းပြဿနာလယ်လုံးမဲ့သူတွေတစားတစားရှားပါလာတဲ့ပြဿနာအပါအဝင်ကျွေးမိရင်ဆိုင်ရတဲ့ပြဿနာတွေရှိနေခြင်းတစ်ဖက်မှာလည်းဤပညာကိုသုံးပြီးတော့မျိုးကောင်းမျိုးတန့်နဲ့စိုက်ဖို့အစိုးရဝန်ကြီးဌာနဘက်ကအဓိကတိုက်တွန်းနေတာကိုလည်းတွေ့ရပါတယ်။
ကျွန်တော်မိဒီယာဘက်ကြောင့်လည်းတို့ကမီးယိုးပလန်လေးတုံးတာများတာ哦။ဒါတော့ကျွန်တော်တို့ကလည်း drive လုပ်တာကတကယ်တမ်းဒီမျိုးကောင်းမျိုးတန့်လေးတုံးပြီးတော့တကယ်ဟိုစက်မှုတွေကစက်မှုကိုရောက်အောင်ပေါ့နော်။အဲ့လို target နဲ့ပွားလာဆိုတော့ဟိုပုံစံကြီးကလည်းနည်းနည်းများလာရှိတာပေါ့နော်။
လျာစိုက်ပျိုးရေးဝန်ကြီးဌာနရဲ့စိုက်ပျိုးစီမံကိန်းဌာနဒုတိယညင်ကြိုင်မှုတူကပြောဆိုသွားခဲ့တာပါ1988နောက်ပိုင်းကစလို့မြန်မာလျာစိုက်ပျိုးရေးလောကဟာ countless ဆိုးတလဲဖြစ်နေခဲ့ပေမဲ့2010ကာလနောက်ပိုင်းမှာတော့လယ်သမားတွေအတွက်အကျက်တဲဆုံးကာလဖြစ်တယ်လို့လည်းလယ်စိုက်တောင်သူတွေကညှိထွားကြပါတယ်လျာစိုက်ပျိုးရေးကိုဦးစားပေးတဲ့နိုင်ငံလို့အစိုးရကမကြမ်းမကြာပြောလို့ရှိတဲ့မြန်မာနိုင်ငံအတွင်းမှာလယ်မရှိတော့တဲ့လယ်သမားတွေကတော့သူတို့ရဲ့လယ်မြေတွေကိုပြန်ရရှိရေးလက်မော်ထွက်ဆန္ဒပြနေရချိန်မှာပဲတစ်ဖက်မှာတော့လယ်ရှိနေပေမဲ့စိုက်ပျိုးစီးအပါဝင်အခြားအခက်ခဲတွေရင်ဆိုင်နေရတဲ့တောင်သူတွေကလည်းဒုနဲ့ဒီပြဿနာကိုစီရင်ဆိုင်နေရတယ်လို့လယ်သမားရေးလေးလာစောင့်ကြည့်သူတူဖြစ်တဲ့ကိုဝင်းစော်လက်ကပြောပါတယ
်ညီသိခံရတဲ့လယ်သမားပေါ့နောက်တစ်ခုကတော့လက်ရှိပေါ့မြေရှိတယ်မြေရှိတယ်နောက်တစ်ခုကမြေလည်းဟိုမြေရှိပြီးတော့မှဒီကိုယ့်အကိုလယ်ထဲမှာလောက်နေတဲ့ဟာပေါ့နောက်တစ်ခုကမြေမရှိတော့တဲ့လယ်သမားကတော့သူတို့မြေရဖို့အတွက်ကိုယုံကန်နေရတာနဲ့အခုနကထောင်တွေပါကြအချုပ်တွေပါကြတရားစွဲခံရတာဒီနဲ့အဲ့လိုရှင်ဆိုင်နေရတာပေါ့လေမြေရှိတဲ့လူတွေကြောင့်လည်းခုနတနည်းတစ်ခြားကျွဲရင်းတော့ရရှားပါလာတယ်နောက်တစ်ခုကစိုက်ပျိုးစီးတွေကလည်းများလာတယ်နောက်ရာသီဥတုကလည်းဖောက်ပြန်လာတော့အဲ့ဒီနောက်တစ်ခုကတစ်ဖက်မှာကြောင့်လည်းဒီစပါးစီးကလည်းအကန့်အသတ်နဲ့ပဲရောင်းနေရတယ်ဟိုအနေထားတစ်ခုအထိပမာဏတစ်ခုလောက်အထိပါပဲငြိမ်ငြိမ်သွားပြီးတော့ဟိုတနည်းနဲ့တနည်းနဲ့ဆိုကျွဲကုန်စည်တုံးတွေတက်လာပြီးပဲ
စကားကြီးကတက်မလာဘူးတော့အဲ့လိုအနေထားမျိုးမှာဒီအထူးသဖြင့်ကြီးကြီးမှုကိုဒီထွက်ကိုရောင်းချရတဲ့ငွေတွေကမကာမိတော့ဘူးသေးတယ်လေတော့ရတယ်ပါဖြစ်လာလဲဆိုတော့ရှင်းရတဲ့နဲ့လာတာပေါ့
ပြီးခဲ့တဲ့ရက်ပိုင်းတုန်းကပြည်စည်းသွားခဲ့တဲ့အစိုးရလေးလာဘက်အစည်းအဝေးအတွင်းမှာမြန်မာနိုင်ငံရဲ့လေယာကဏ္ဍတိုးတက်ရေးလုပ်ငန်းတွေအဆင်ပြေစေဖို့မူဝါဒတွေချမှတ်ပြီးလှုပ်ဆောင်ပါလို့သမ္မတဦးသိန်းစိန်ကတိုက်တွန်းပြောဆိုသွားတာကိုလည်းတွေ့ရပါတယ်မြန်မာနိုင်ငံလေယာကဏ္ဍတိုးတက်ရေးအတွက်ဆိုပြီးတော့နိုင်ငံတကာဖွဲ့စည်းတွေဖြစ်တဲ့ FAO လို့ဖွဲ့စည်းတွေကအကူအညီပေးနေတယ်လို့ဂျပန်နိုင်ငံက JICA လို့ဖွဲ့စည်းတွေ၊ QUICA လို့ဖွဲ့စည်းတွေကလည်းဒီပညာအကူအညီတွေပေးနေပေမဲ့လယ်သမားအများစုအနေနဲ့တော့လက်တွေ့ထိရောက်အကောင့်တွေဖော်ဖို့ရုန်းကန်နေရဆဲဖြစ်တယ်ဆိုပြီးတော့ပြောဆိုနေကြပါတယ်ခင်ဗ
ျကိုအောင်ရဲမောင်မောင်တင်ပြပို့သွားတာပါအခုကတော့ Data Arena တင်ပြပုတ်ကိုတင်ပြပေးပါမယ်နိုင်ငံသားအလုပ်သမားတွေနဲ့အတူမြန်မာနိုင်ငံသား30ခန့်အလုပ်လုပ်နေတဲ့မလေးရှားနိုင်ငံဂျိုဟိုးမြို့ကကွန်ပျူတာပစ္စည်းတွေထုတ်လုပ်တဲ့ဆက်ယုံမှာပြဿနာဖြစ်ပြီးအလုပ်ရှင်ရဲ့ကားတွေနဲ့အတူဆက်ယုံကိုဖျက်ဆီးခဲ့ကြပါတယ်။အဲဒီလိုလုပ်တဲ့အထက်မြန်မာနိုင်ငံသားတွေမပါဘူးလို့မြန်မာတန်ယုံကပြောပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ
်။အလုပ်သမားဦးရေ3000လောက်အလုပ်လုပ်နေတဲ့မလေးရှားနိုင်ငံဂျိုဟိုးမြို့ကုလိုင်းဒေသမှာရှိတဲ့ JCYHDD ကွန်ပျူတာပစ္စည်းတွေထုတ်လုပ်တဲ့ဆက်ယုံမှာနေထိုင်မကောင်းတဲ့နီပေါ်နိုင်ငံသားတဦးကလုပ်ငန်းခွင်အတွင်းအနားယူခွင့်တောင်းတာကိုခွင့်ပြုတာနောက်ကျတာကြောင့်တည်ဆုံသွားခဲ့တယ်ဆိုပြီးနီပေါ်လုပ်သမားတွေကပြီးခဲ့တဲ့အပတ်ကလေးကဆန္ဒပြခဲ့ကြတာပါ။တနင်္လာနေ့မှာတော့ဆန္ဒပြသူတွေကိုတခြားအလုပ်ဆိုင်တစ်ခုကိုပို့ပြီးဖြစ်တန်ပေးတာကြောင့်ပြဿနာတွေပို့ပြီးတော့ကြီးထွားလာခဲ့ကြောင်းအဲ့ဒီဆက်ယုံမှာအလုပ်လုပ်နေတဲ့မြန်မာလုပ်သမားတဦးကရှင်းပြပါတယ်။
အဲအရောက်တစ်ခါလေးအောင်သူတို့က punishment ပေးတယ်ပလတ်စတစ်ခုတည်းမှာတဲတွေကြောက်ခဲတွေလေးရောကဘာလဲပြလက်မြေကြောက်ခဲတွေလေးထည့်ပြီးမှကိုယ့်ဘက်ဒီပစ်ခိုင်တဲ့ volleyball လို့လေကိုယ့်ဘက်ဒီပဲပစ်ခိုင်တာနဲ့မပစ်နိုင်တဲ့လူကတော့တုံးလိုက်ရတယ်အဲ့လိုလုပ်တာ punishment ပေးတဲ့အချိန်မှာသူတို့ကပြင်းတယ်လည်းပြစ်တယ်လည်းပြီးတော့ဒီဘက်လူတွေကမခံချင်နဲ့ငါတို့လူတွေအဲ့လိုလုပ်ရလားဆိုပြီးသူတို့ကဒီဘက်လူတွေကမခံချင်နဲ့စိတ်နဲ့အကုန်လုံးအဲ့လိုပြန်တာစားဖြစ်တယ်အဲ့မှာစားဖြစ်တာပေါ့ကျေးဇူးနာဒီမှာစတဲ့တာတနင်္လာနေ့ကစတဲ့တယ်မဖြည့်ချင်းနဲ့အဲ့ဒါနဲ့တည့်ရက်လီဘော့တိုင်ကိုစောင့်တယ်လီဘော့တိုင်ကအင်ဂျာနေမှာလာမယ်လို့ပြောတယ်မလေးလူတွေကအကုန်လုံးဒီနိုင်ငံသားလူတွေအကုန်လုံးလုံးစင်းတယ်ဖောရီနာတွေတယောက်မှမရှိဘူးဒီစောင့်ရင်းနဲ့သူတို့ကလည်းတိုင်ကိုစောင့်ရင်းနဲ့တိုင်ကလည်းမလာတော့ဘူးဒီဘက်မှာလူတွေကလည်းနည်းနည်းထင်းလို့မရတဲ့မှာထားပြီးရဖြစ်ကြတော့လေစေယုံမှာမန်နေအကုန်လုံးကွဲသွားတယ်ပြီးတော့စတိုဘတ်မှာထက်တဲ့ဟာဘုံတွေအကုန်လုံးမီးရှို့လိုက်တယ်အဲ့ဒါတွေဖြစ်သွားတော့ကုန်ပြီမှာကားတွေကလည်းမီးရှို့တယ်ပြီးအထက်မှန်နေလည်းအကုန်လုံးကွဲသွားတယ်ပြီးရုံးခန်းပစ္စည်းတွေတော့ဘာမှမဖြစ်ဘူးကျွန်တော်မြန်မာ28ကျော်ပါတယ်ဒါပေမဲ့အဲ့ထဲမှာလုံးတဲ့ထဲမှာမြန်မာတွေတယောက်မှမပါပါဘူးမြန်မာတွေကလိုက်ကြည့်ရုံပဲဘာလို့လဲဆိုကျွန်တော်တို့လည်းအလုပ်သမားတွေပဲအကုန်လုံးဓာတ်လူဆိုတော့ဓာတ်လူခွေရမှာပေါ့အဲကျွန်တော်တို့ကနောက်ကနေလိုက်ကြည့်တာပဲရှိတယ်အရှိန်နဲ့ပါသွားဆိုတော့တရားမှမပါဘူးဒါဆိုဒီဘက်မှာအစမြန်မာတွေဒီမှာအယောက်80 80လောက်ရှိတယ်သူတို့ကမခံနိုင်တဲ့နဲ့ကုန်ပြီးတောင်းသွားကြတယ
်မြန်မာတွေအနေနဲ့အထက်ရုံးတွေအတွင်းပါဝင်ပတ်သက်မှုမရှိတဲ့အကြောင်းကိုလည်းမလေးရှားနိုင်ငံမြန်မာတန်ယုံကအလို့သမားတန်အရာရှိဦးမင်းမင်းဝင်းကအခုလိုပြောသွားပါတယ်
ဆက်ဆက်ရောမှာမြန်မာလူသား24ယောက်ရှိပါတယ်24ယောက်စလုံးဒီလက်ရှိချိန်တွေမှာဆက်ရောခဏနားထားအတွက်အထောက်အကူရှိပါတယ်ခင်ဗျာလုံးဝမပါပါဘူးခင်ဗျာ
အဓိကရုံးဖြစ်ပွားပြီးတဲ့နောက်မှာတော့မလေးရှားရဲတွေကဆန္ဒပြသူတွေကိုလူစုခွဲခဲ့ကြအောင်မြန်မာလူသားကရှင်းပြခဲ့ပြီးအလို့ရှင်အနေနဲ့အလို့သမားတွေအပေါ်မှာပြင်းထန်တဲ့အဖြစ်ပေးမှုတွေကတော့မဖြစ်သင့်တဲ့အကြောင်းပြောပြပါတယ
်မနေ့ကတော့ကျဲအယောက်တထောင်တော့အယောက်တထောင်နီးပါးပေါ့ညနေ၈နာရီလောက်ကျတော့သူတို့အချိန်ပေးထားတယ်လေဒီဘောရအုပ်စုပဲမခွဲရင်အဟိုလောက်ပဲဆိုတော့မြေရုပ်ဘိုးတွေနဲ့ခွဲဒီဘက်ဒီကျွန်တော်တို့အခန်းအဆောက်ဒီဘက်ဒီရောက်တော့မြေရုပ်ဘိုးတွေနဲ့မြေစီးဆက်တာမျိုးရှိတယ်ဒါကတတိယလူဝါစားဖြစ်တာလေဒီလိုမျိုးမဖြစ်သင့်ဘူးလေဘာလဲဆိုတော့ဖြစ်တယ်ရှိသူတို့ဖြစ်တယ်ပေးပြီးသူတို့နိုင်ရင်သူတို့ချက်ချင်းပို့ပေါ့ဒီလိုဖြစ်တယ်ပေးတာမျိုးကအရန်ဟိုဖြစ်တယ်လေ
ဆက်ယုံမှာနီပေါ်နိုင်ငံသားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကအများစုဖြစ်ပြီးမလေးနိုင်ငံသားယာကနန်းနဲ့မြန်မာလူမျိုးအလုပ်သမားကတော့အနည်းငယ်လောက်သာရှိတာပါဆန္ဒပြနေစဉ်အချိန်အတွင်းမှာတော့မလေးရှားအနာပိုင်တွေကဓာတ်ပုံများဗီဒီယိုမှတ်တမ်းများရိုက်ထားပြီးဥဆောင်တဲ့သူတွေကိုမလေးရှားဥပဒေတိုင်းအရေးယူသွားဖို့ရှိတယ်ဆိုပြီးအလုပ်သမားတွေကိုတတိပေးထားကြောင်းကိုလည်းမြန်မာအလုပ်သမားတွေကပြောပြပါတယ်ရှင်
ဟုတ်ကဲ့ရှင်ဟာမြန်မာနိုင်ငံမှာတောင်သူလယ်သမားအကျိုးဆောင်ရွက်တဲ့သူတွေတောင်သူလယ်သမားတွေတရားတပောင်ရင်ဆိုင်ရတာဖမ်းဆီးထောင်ချခံရတာတရင်တွေမကြာခဏပေါ်ထွက်နေပါတယ်ဆိုတော့ သမရဦးသိန်းစင်အစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဟာတောင်သူလယ်သမားတွေရဲ့ဘဝကိုအမှန်တကယ်အကျိုးကျေးဇူးဖြစ်ထွန်းစေရလားဘယ်လိုအကျိုးသက်ရောက်မှုများဖြစ်စေသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသွားရချင်ပါခင်ဗျာပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုဂျူတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ကြည့်ပါလိမ့်
တိုက်ရိုက်လေလိုင်းအစီအစဉ်ကိုစနေနေ့အပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ရပါတယ်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပါမယ်။ယူကရိန်းနဲ့ရုရှားနှစ်နိုင်ငံခေါင်းဆောင်တွေကြားဖြစ်နိုင်ခြေရှိတဲ့ငြိမ်းချမ်းရေးအကြောင်းတွေးဆုံဆွေးနွေးစကားပြောနေချိန်မှာယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားကထောက်ခံမှုပေးထားတဲ့တပ်ဖွဲ့တွေရဲ့စီးရဲလှုပ်ရှားမှုတွေတိုးလာနေတယ်လို့ Red ယူကရိန်းလုံခြုံရေးတပ်ဖွဲ့ဝင်တွေကဗုဒ္ဓနေ့မှာပြောပါရယ်ယူကရိန်းနဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာစီးပွားရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေခလုတ်ကသင်းအဖြစ်ရှိနေသေးပဲလို့ရုရှားကပြောဆိုတဲ့အကြောင်း VOA သတင်းတောက် Gabe Joslow သတင်းပေးပို့ထားတာကိုဦးစံမိုးဝေကပြောပြပါလိမ့်မယ
်ရုရှားတပ်ဖွဲ့တွေအရွှေပြောင်းလုံနေတဲ့အခြေအနေနဲ့ဒီမတိုင်ခင်ရက်ကရုရှားနိုင်ငံအတွင်းဘက်ကနေနေဆက်ကိုဖျက်ချော်ပြီးတော့ယူကရိန်းနယ်နိမိတ်အတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပိုတိုးပြီးတော့ပြုလုပ်လာတဲ့အကြောင်းယူကရိန်းအမျိုးသားလုံခြုံရေးအဖွဲ့ရဲ့ပြောခွင့်ရသူအန်ဒရီယယ်လက်ဆန်ကိုကဗုဒ္ဓဟူးနေ့ကီယက်မြို့မှာသတင်းတောက်တွေကိုပြောဆိုပါတယ်
။တိပ်ရုရှား продолжает наращивать войсковую присутность в своём прикордоне протягом добы войсковая техника збройных сил Российской Федерации
ရုရှားနိုင်ငံကလေဆက်ဖြောင်းမှာသူ့ရဲ့တပ်တွေကိုအခိုင်အမာတပ်ဆွဲမှုတွေဆက်တိုက်ဆက်ပြီးတော့ပြုလုပ်နေတယ်လို့သူကယူကရိန်းဘာသာစကားနဲ့ပြောဆိုသွားတာပါ။လွန်ခဲ့တဲ့24နှစ်အတွင်းနေဆက်ဒေသအထူးသဖြင့် Rostov ဒေသမှာရုရှားစစ်ကားတွေစုယုံရောက်ရှိနေတယ်လို့ပြောပါတယ်။ထောက်လိုင်းရေးသတင်းတွေအရရုရှားစစ်တပ်ဟာပြီးခဲ့တဲ့မတ်လတုန်းကယူကရိန်းထံကနေကျူးကျော်သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာစစ်ရေးလှုပ်ရှားမှုတွေတိုးမြင့်ပြီးတော့ပြုလုပ်နေတယ်လို့လက်ဆန်ကိုကပြောဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာယူကရိန်းစစ်တပ်ကိုတိုက်ခိုက်နေကြတဲ့ရုရှားလူလာတဲ့တိုက်ခိုက်ရေးသမားတွေကိုအထောက်ပံ့နေပေးနေတယ်ဆိုတာမမှန်ပါဘူးလို့ရုရှားအစိုးရကတော့ညှင်းဆိုထားပါတယ်။ရုရှားသမ္မတဗလဒီမီယာပူတင်နဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုတို့နှစ်ဦးဟာဘီလာရုစ်မြို့တော်မင်စ်မှာအင်ကာနေကတွေ့ဆုံဆွေးနွေးကြပြီးနှစ်နိုင်ငံကြားဖြစ်ပွားနေတဲ့ပြည်ပခအကြောင်းနဲ့တခြားအခြေတင်အငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးကြပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဟာလက်နက်တပ်ဆင်ထားတဲ့ကားတွေ၊ကြေးစားတပ်တွေ၊ခဲယမ်းမိကြောက်တွေနေဆက်ကဖြတ်ကျော်ပြီးတော့မဝင်ရောက်နိုင်အောင်ဟန်တားတဲ့အနေနဲ့နေဆက်ကိုပိတ်ထားဖို့ဆွေးနွေးကြတယ်လို့ယူကရိန်းသမ္မတရဲ့ရုံးကဗိုရူးနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မင်စ်မြို့တော်ကတွေ့ဆုံပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပရိပခပြဿနာဟာယူကရိန်းနိုင်ငံရဲ့ပြည်တွင်းကိစ္စသာဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောဆိုလိုက်ပြီးတွေးထွက်တန်ယုံမှုတွေရပ်တန့်သွားအောင်ရုရှားဘက်ကဆောင်ရွက်မှာဖြစ်တယ်လို့ပြောပါတယ
်။ရုရှား со своей стороны будет делать всё для этого мирного процесса.
ညီညာရေးလုပ်ငန်းစဉ်စတင်ပြီးဆိုရင်ရုရှားနိုင်ငံအနေနဲ့ဒီလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အားပေးလှုပ်ဆောင်စရာရှိတာတွေအားလုံးကိုလုပ်သွားမှာဖြစ်တယ်လို့မစ္စတာပူတင်ကရုရှားဘာသာစကားနဲ့ပြောဆိုသွားတာပါ။ကျွန်တော်တို့ဘက်ကအမြင်အရဒီညဉ့်ညမ်းရေးလုပ်ငန်းစဉ်ကိုချက်ချင်းစပြီးတော့လုတ်ဆောင်သင့်ပြီလို့လည်းမစ္စတာပူတင်ကပြောဆိုသွားပါတယ်။ထူးခြားအရေးပါတဲ့ကုန်သွယ်မှုကိစ္စနဲ့ပတ်သက်ပြီးတော့လည်းအစ်စ်ထက်မှန်ဆွေးနွေးကြဖို့မစ္စတာပူတင်ကတိုက်တွန်းသွားပါတယ်။အဲ့ဒီထဲမှာယူကရိန်းနဲ့ဥရောပသမဂ္ဂတို့ကြားခိုင်မာတဲ့ဆက်ဆံရေးထူထောင်မှုသဘောတူညီချက်ရာရေးကြိုးပမ်းမှုကိစ္စလည်းပါဝင်ပါတယ်။ဒါဟာဆိုရင်ရုရှားနိုင်ငံရဲ့စီးပွားရေးအတွက်အလွန်အန္တရာယ်ကြီးတယ်လို့မစ္စတာပူတင်ကပြောပါတယ်။ရုရှားကထောက်ခံမှုပေးထားတဲ့ယူကရိန်းသမ္မတဟောင်းဗစ်ဗစ်တာယန်နူကိုဗစ်ဟာအဲ့ဒီသဘောတူညီချက်ကိုလက်မှတ်ထိုးဖို့ညှင်းဆန်ခဲ့တဲ့အတွက်ဖေဖော်ဝါရီလအတွင်းယူကရိန်းမြို့တော်ကီယက်မှာလူမှုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတော့ယူနိုကိုဗစ်ယာရုကနေဆင်းပြေးရတဲ့အထိဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကလေးကယူကရိန်းအစိုးရဟာနိုင်ငံအတွင်းကရုရှားလူလာတဲ့ခွဲထွက်ရေးသမားတွေနဲ့ကောရုရှားအစိုးရနဲ့ပါတင်းမာမှုတွေဖြစ်လာခဲ့တာဂဏိတိတိုင်ပဲဖြစ်ပါတယ်။ရုရှားအစိုးရဟာယူကရိန်းနိုင်ငံအတွင်းခွဲ